ရန်ကုန်မြို့မှာပောက်ကွဲမှု၅ကြိမ်ဖြစ်ကြောင်းမြန်မာလုံခြုံရေးတာဝန်ခံများကပြောကြားကြပါတယ်အနည်းဆုံးဗုဒ္ဓလုံးဟာစားလိုက်ရှိမှာပောက်ကွဲပြီးပြင်ပေါက်များပြက်စီးသွားတယ်လို့မျက်မြင်သက်သေများကပြောကြားကြပါတယ်တခြားပောက်ကွဲမှုတွေကတော့ဒီကနေ့ဒေသစံတော်ချိန်မနေ့နှစ်နာရီလက်စစ်တပ်အပစ်စက်ရုံရှိနာမှာဖြစ်ပွားတာပါဒါကြောင့်ရကြတဲ့သတင်းမရသလိုပောက်ကွဲရခြင်းအကြောင်းရင်းကိုလည်းလောလောဆယ်ဆယ်မသိရသေးပါဘူးရန်ကုန်မြို့မှာဘုံပေါက်နေတာကတော့တစ်နှစ်ကျော်သွားပါပြီ။မနှစ်မေလကကုံပရိသာစိုးကြီးနှစ်ခုမှာဘုံပေါက်လို့လူ23ယောက်သေဆုံးခဲ့ရပါလေ။တိုင်းရင်းသားလူနည်းစုသဘုံများနဲ့နိုင်ငံခြားရှိအတိုက်ခံအုပ်စုများရဲ့လက်ချက်လို့စစ်အစိုးရကမကြာခဏပြစ်တင်လေးရှိပြီးအစိုးရနဲ့သဘောထားကွဲလဲသူတွေကတော့လုံခြုံရေးတင်းကျပ်လို့ရအောင်အစိုးရနဲ့အဆက်ဆက်ရှိတဲ့အုပ်စုတွေကဘုံပေါက်နေကြတာလို့ဆိုပါတယ်။